ငလင်တန်တင့်ပုဂံဖျားပထုတွေပြန်လည်ပြုပြင်ဖို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနည်းပညာနဲ့ငွေကြေးအကူအညီပေးမယ်လို့ပြောပါတယ်ရှေးဟောင်းစီရီပထိုးတွေပြန်ပြီးတော့ပြုပြင်တဲ့အခါမှာရှေးဟောင်းအမွေနှစ်ထိမ့်သိမ်းရေးအမြင်နဲ့ဘာသာရေးအမြင်ကြားချိန်ထိုးဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကိုတော့ပြည်သူ့ကပညာရှင်တွေကလည်းပြောထားပါဗျ။အပြည့်အစုံကို VOE သတင်းတောက်မတ်သိန်ကီလင်းကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကမ္ဘာရှေးဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းဆောက်ရှောက်ပေးနေတဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အနေနဲ့ဩဂုတ်လ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပြိုကျပျက်စီးခဲ့တဲ့ပုဂံဖျားတွေကိုပြန်လည်ပြုပြင်ဖို့ကူညီသွားမယ်လို့ UNESCO ယဉ်ကျေးမှုဌာနအစီအစဉ်ညှိနှိုင်းရေးမှူးဒေါ်အောင်မမျိုးကအခုလိုပြောဆိုလိုက်ပါတယ်
။ပထမဆုံးတော့ကျမတို့ကဒီရှေးဟောင်းသုတေသနနဲ့ပူးပေါင်းပြီးတော့ရှေးဟောင်းသုတေသနပါမယ်နော်Technology University at Kasamari ro khali ni ta me naw pyo AME lo kho de Association of Myanmar Architects for Architecture Architects ni paung mi lo ho set let pyo ba ho saung ya me so thama sin ni ya tuma lo survey bo no survey ho lo wa ba me ba pyo lo le so ho blao pyet si twa le ba ri chit de le so ya ri ye a che ni bo ni inventory documentary kaot de taw ba a ra ri ho yin song lo wa ba me a pi lo ma tuma lo wa damage assessment bo no ဘလောက်ကြီး damage အဖြစ်သွားတယ်လဲဆိုတာတွေမလဲပြီးတော့ assessment ဖြေပြန်ကောက်ရပါမယ်တစ်စုချင်းစီတစ်စုချင်းစီပေါ့ဟုတ
် UNESCO အဖွဲ့အနေနဲ့မြေပြင်အခြေအနေကိုလေ့လာဖို့ဒီနေ့ပဲပုဂံမျိုးကိုသွားရောက်နေတာပါလက်ရှိငလျင်တန်းကြောင့်ပြိုကျပျက်စီးနေတဲ့နေရာတွေမှာရှေးဟောင်းလက်ရာတွေမပြောက်ပြက်အောင်နောက်ဆက်တွဲငလျင်အနေရကိုရှောင်ရှားနိုင်အောင်လို့အပြင်လူတွေကိုဝင်ခွင့်မပေးဖို့တပ်ဆိုင်ရာကိုခွင့်တောင်းထားတယ်လို့တော့အုံမမျိုးကဆက်ပြောပါတယ်
။ရှေးဟောင်းအဝင်တွေပျောက်ဆုံးသွားတာပျက်စီးတာမျိုးဖြစ်လို့ဆိုရင်လည်းကြောင်းနောက်ပြီးတော့ဒီဖျားပထိုးတွေကငလျင်တန်းအောင်ခံလိုက်ရပြီတဲ့အခါမှာသူတို့ရဲ့အင်းအားခဏရင်အင်းအားဘယ်လောက်ရှိသေးလဲဆိုတော့ပြိုကျလူဆဲဆဲလားမပြိုဘဲနဲ့တိတိလေးဖြစ်နေတာလားဒါမှမဟုတ်ဘာမှမဖြစ်ဘူးကောင်းသလားဆိုတာရမသိဘူးအဲ့တော့ပြီးရင်ဒီ after shock တွေလာတတ်ပါတယ်အရင်ကြီးပြီးသွားလို့ရှိရင်နော်အဲ့ခါကျနောက်နေ့တွေမှာများအငင်းသေးလေးတွေထွက်လုံလိုက်ရင်ထပ်ပြီးတော့များပြိုကျသွားမလားဒါကြောင့်လူတွေကများအထဲဝင်နေလို့ရှိရင်ဆိုတော့လူအသက်အနေကြီးလဲဆိုရင်ရတယ်ကျွန်တော်ကြွေးယူထားတဲ့ရက်တက်ဖွဲ့ဆိုတစားဆန္ဒဆန္ဒကြီးကိုဘယ်သူမှမဝင်ရဆိုရင်နည်းနည်းလေးတွေတတ်မှတ်ပေးပါလို့ကျွန်တော်တို့က request လုပ်ထားပါတယ်
စစ်အစိုးရလက်ထက်တုန်းကပုဂံရှေးဟောင်းယဉ်ကျေးမှုနယ်မြေမှာရှိတဲ့ဖျားပထိုးတော်တော်များများကိုပြန်လည်ပြင်ဆင်တဲ့အခါမှာရှေးဟောင်းအမွေအနှစ်ထိမ့်သိမ့်တဲ့စံနှုန်းတွေနဲ့မကိုက်ညီတဲ့ပြုပြင်မှုတွေကြောင့်ဝေဖန်မှုတွေလည်းရှိနေတာပါထိခိုက်မှုများခဲ့တဲ့ဆူလာမနီစေဒီတော်မှာဆိုရင်လည်းထက်ဆင့်ပြန်ပြီးပြင်ဆင်ထားတဲ့အုတ်ချက်အစ်စ်တွေပြိုကျသွားတာကြောင့်ထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်အခုငလျင်တန်းကြောင့်ဇေဒီပထိုးတွေကိုပြန်လည်ပြင်ဆင်တဲ့အခါရှေးဟောင်းအမွေအနှစ်ထိမ့်သိမ့်ရေးအမြင်နဲ့ဘာသာရေးအမြင်တွေကြားမှာချိန်ထိုးပြီးပြင်ဆင်ဖို့ဗဘူးအမွန်ဘီသူကပညာရှင်တန်ပါဝဒီဦးဝင်းမောင်ကအခုလိုအကြံပြုပါတယ်
။ရောသူရေကနာဘက်ကအမြင်ကြတော့အရှိကိုအကြည့်တိုင်းထားတာတမှုရှိရယ်။မပြေဘဲနဲ့အပေါ်ကဘာပုံမှမသိတဲ့ပုံလိုပြင်လိုက်ရင်ရှေးဟောင်းကမှုဖြစ်တယ်ဆိုအဲ့မကြည့်ကြမှာဒီရောရီးဖြစ်နေတာဘာသာနိုင်ငံဖြစ်နေတဲ့အတွက်ဘာသာရေးနဲ့ဥစားပေးရမယ်ဆိုပြီးတော့အကောင်းပြန်ပြင်နေတယ်ဆိုရင်ဒီအုပ်နဲ့အင်္ဂလိပ်နဲ့ကွန်ကရစ်နဲ့တန်ကြောင်းနဲ့လုပ်တဲ့အစားပို့ပြီးတော့ပေါ်ပါတဲ့ flexible ဖြစ်တဲ့ light ဖြစ်တဲ့ဟာတွေနဲ့ပြန်ပြင်နေဆိုရင်တော့နောက်လည်းငွေရမလုပ်ဘူးမပြောနိုင်ဘူးအဲ့လိုအကြောင်းမျိုးမျိုးရောက်လုပ်ခဲ့ရဆိုရင်ပြေးကြအောင်တော့ဟိုအောက်ကတကယ်ရှင်းအောင်ပြည်ကြီးကတက်တာပေါ့အပေါ်ကငွေလုံးလို့ပြန်ချလာပဲပြည်ကြီးဟာကဘာဝဘေးရန်ကိုမတော်လန့်လေလို့ပြက်ပြီဆိုရင်အတုံးလိုက်ပြည့်ကြတဲ့အစားတစားကြီးပြည့်ကြတဲ့ပြည့်စည်းမျိုးစဉ်းစားပြီးတော့ကြံပြင်းတော့ပေါင်းမယ်လို့ကျွန်တော်တို့တော့သွားပြီးအဲ့ဒီပြပြပါတယ
်တမနာဦးထင်ကျော်ကတော့ဒီနေ့နေ့လယ်ပိုင်းမှာပဲငလျင်တန်းခံရတဲ့ဇေဒီပထိုးပျက်စီးမှုအခြေအနေတွေကိုစစ်ဆေးဖို့ပုဂံမျိုးကိုရောက်ရှိနေပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကငလျင်တန်းခံရတဲ့ဖျားပထိုးတွေကိုအချိန်ယူပြီးပြင်ဆင်ဖို့ပြောဆိုထားပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကလည်းပညာရှင်တွေရဲ့အကူအညီနဲ့ရှေးမှုမပြတ်ပြန်လည်ပြင်ဆင်ပေးသွားမယ်လို့ပြောဆိုထားပါတယ်ရှင်